ီးခဲ့တဲ့နိုဝင်ဘာ16ရက်နေ့ကအစိုးရဟာနိုင်ငံတော်အတိုင်ပင်ခံရုပ်သတင်းထုတ်ပြန်ရေးကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့အဲ့ဒီကော်မတီဖွဲ့စည်းကြောင်းသတင်းထုတ်ပြန်ချက်ထဲမှာရခိုင်ပြည်နယ်အတွင်းဖြစ်စဉ်များနဲ့ဆက်လျင်း၍အချိန်နှင့်တပြေးညီသတင်းထုတ်ပြန်ခြင်းများဆောင်ရွက်နိုင်ရန်အတွက်ဆိုပြီးဖော်ပြထားပါတယ်။ကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်ပင်ခံရုပ်ဒုဝန်ကြီးဦးခင်မောင်တင်ကဆောင်ရွက်ပြီးအတွင်းရေးမှူးအဖြစ်နိုင်ငံတော်သမ္မတရုံးဒုညွန်ချုပ်ဦးစော်ထေးကိုတာဝန်ပေးထားပါတယ်။အဖွဲ့ဝင်တွေအဖြစ်ကာကွယ်ရေး၊နိုင်ငံခြားရေး၊ပြည်ထရေးနဲ့ပြန်ကြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေဆောင်ရွက်ကြပါတယ်။ကော်မတီဖွဲ့စည်းပြီးပြီးချင်းနောက်နေ့ကစရခိုင်ပြည်နယ်မောင်တော်ဘက်ကသတင်းတွေကိုအဆက်မပြတ်ထုတ်ပြန်ပေးနေတာတွေ့ရပါတယ်။ဒီတော့အတွင်းသတင်းထုတ်ပြန်ရေးကော်မတီတွင်ရင်းမှုတာဝန်ယူထားသူဦးစော်ထေးကလည်းသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ဆာမျက်နှာမှာမောင်တော်နောက်ဆုံးအခြေအနေခေါင်းစဉ်နဲ့အတွေးအမြင်စာစုတစ်ခုရေးပါတယ်ထူးခြားတာတစ်ခုကတော့သူ့ဖော်ပြချက်ထဲမှာတမတော်ဟာရခိုင်ပြည်နယ်မောင်တော်ပြဿနာမှာစိန်ခေါ်မှုအစ်စ်တရရင်ဆိုင်နေရပြီဆိုတာပါပဲလက်ရှိမောင်တော်ပြဿနာဘယ်အခြေအနေရောက်နေသလဲတမတော်အနေနဲ့တကယ်ပဲစိန်ခေါ်မှုအစ်စ်တရရင်ဆိုင်နေရပြီလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပ
ါရခိုင်ပြည်နယ်မောင်တော်ဘက်ကပြဿနာကိုအကျဉ်းလောက်ပြန်ပြောရမယ်ဆိုရင်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ရဲကင်းစခန်း3ခုကိုတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်ခံရတာကစပါတယ်ဖြစ်စဉ်အတွင်းရဲတပ်ဖွဲ့ဝင်တချို့ကြာဆုံးခဲ့တယ်လို့ကင်းစခန်းကလက်နက်ငယ်တချို့လည်းဆုံးရှုံးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအကြမ်းဖက်သမားတွေကိုခြေမုံးဖို့ဖောက်ထုတ်ဖမ်းဆီးဖို့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရဖို့တပ်မတော်ကဦးဆောင်ပြီးစစ်စင်ရေးတရက်ဆင်နွှဲရပါတော့တယ်။တပ်မတော်နဲ့ရဲတပ်ဖွဲ့ဦးဆောင်တဲ့စစ်စင်ရေးဆင်နွှဲပြီးကာလတစ်ခုအရောက်မှာပြည်ထရေးတာဝန်ရှိသူတယောက်ကအကြမ်းဖက်သမားတချို့ကိုနှိမ်နင်းနိုင်ခဲ့ပြီးလက်နက်တချို့လည်းပြန်ရပြီးအကျန်းဖက်သမားတွေလက်ထဲရှိနေတဲ့လက်နက်ငယ်တွေဆိုတာဟာလေတိတ်ပြီးအသုံးပြုလို့ရတာမရှိတဲ့အတွက်စိုးရိမ်စရာမလိုဘူး။ဒါကြောင့်အကျန်းဖက်မှုဖြစ်ပွားတဲ့ကာလကနေရက်စွန့်ခွာသွားခဲ့တဲ့ဒေသခံတိုင်းရင်းသားတွေကိုယ့်အိမ်ကိုယ်ရာပြန်လာနိုင်ပြီဆိုပြီးပြောဆိုခဲ့ပါတယ်။တကယ်တော့သူထင်မြင်သုံးသက်ချက်မှားသွားပါတယ်။အဲ့ဒီနောက်ပိုင်းအကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုဆက်ပြီးဖြစ်ပွားလာပြီးတချို့နေရာတွေမှာရွာသားတွေပါပါဝင်လာတာတွေ့ကြရလို့ပါပဲ။အစိုးရရဲ့သတင်းထုတ်ပြန်ချက်အရနယ်မြေရှင်းလင်းရေးလုပ်တဲ့တပ်မတော်စစ်ကြောင်းကိုထောင်နဲ့ချီရှိတဲ့လူအုပ်ကဝိုင်းဝန်းရံပြူတိုက်ခိုက်တဲ့အဆင့်တောင်ရှိလာပြီးစစ်ကြောင်းဟူးတယောက်တောင်ကြာဆုံးခဲ့ရတယ်လို့ဆိုပါရယ်။ဒါအပြင်အခက်အခဲအကျက်အတဲကြောင့်လေကြောင်းပစ်ကူရယူခဲ့ရတယ်လို့လည်းဝန်ခံခဲ့ရပါရယ
်။အခြားတစ်ဖက်မှာတော့အကြမ်းဖက်တိုက်ခိုက်သူတွေဟာရွာသားတွေကိုစီယုံပြီးတပ်မတော်ကိုဒဏ်ပြန်တိုက်ခိုက်ခိုင်းတာဖြစ်ပျက်သမျှတွေကိုဗီဒီယိုရိုက်ကူးပြီးနိုင်ငံတကာကိုအမဲလိုလိုပေးပို့နေတာနိုင်ငံသားသတင်းဌာနတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောဆိုစေတာစတာတွေလုံးနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။ပြောရရင်အဲ့ဒီဒေသမှာတည်ငြိမ်ရေးနေမြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်အတွက်အခြားဘယ်ဒေသတွေနဲ့မှမတူတဲ့အခြေအနေတစ်ခုရင်ဆိုင်နေရတယ်ဆိုတဲ့သဘောမျိုးပါပဲ။ဒါနဲ့ပတ်သက်ပြီးဥစိုထေးကခုလိုရေးပါတယ်။အကြမ်းဖက်သမားတွေဟာကင်ဆောင်ထားတဲ့လက်နက်ကိုတနေရာမှာဖွက်လိုက်တာနဲ့တာမန်လူနဲ့မချာဖြစ်သွားတဲ့အနေအထားမျိုးဖြစ်တာကိုသတိပြုစေလိုပါတယ်တမတော်ဟာလည်းတမျိုးကြမဟုတ်တဲ့စစ်စင်ရေးကိုဆင်နွှဲနေရတာဖြစ်ပါတယ်ပြည်ရင်းတောင်းကြမှုနှိမ်နေရေးစစ်စင်တိုက်ခိုက်မှုတွေနဲ့အသားကျနေပေမဲ့ဒီလိုမျိုး Operation Other Than World OOTW စစ်ပွဲမဟုတ်တဲ့စစ်စင်ရေးကိုစနစ်တကျဆင်နွှဲနေရတာဖြစ်ပါတယ်ဒါဟာတမတော်အတွက်စိန်ခေါ်မှုတရားဖြစ်ပါတယ်ဒီချင်းနေဟာအင်အားကိုစိတ်ရှိလက်ရှိအသုံးပြုလို့မရပါဘူးတိုက်ပွဲလုပ်ငန်းစီးမင်းတွေမတူညီတော့ပါဘူးစီမီပြင်စီကားနေလဲပို့ပြီးသတိထားရပါတယ်မြေပြင်အခြေအနေထိတွေ့မှုအနေအထားတွေကိုအခြေခံပြီးတိုက်ပွဲအမိန့်ပေးရတာမျိုးဖြစ်ပါတယ်ကန်သတ်စစ် limited war လို့အတိအကျလဲပြောလို့မရပြန်ပါဘူးအချိန်ဆအပြော့အပြင်းအင်မတန်စကားပြောပါတယ်တစ်ဖက်ကကြည့်ရင် professional တပ်မတော်ကိုဦးတည်လျှောက်လှမ်းနေတဲ့တပ်မတော်အတွက်နောက်ထပ်အဆင့်တစ်ဆင့်လို့ဆိုနိုင်ပါတယ်ဆိုပြီးဖြစ်ပါတယ
်တကယ်လဲအဲ့ဒီဒေသမှာတပ်မတော်ရင်ဆိုင်နေရတာကဘာသာစကားမပေါက်တဲ့လူအုပ်စုကြီးတွေကနေအကျန်းဖက်သမားတွေဘယ်တော့ထွက်လာမလဲဆိုတဲ့ပြဿနာတခါတည်းရင်အဲ့ဒီထောင်နဲ့ချီရှိတဲ့လူအုပ်စုကြီးကိုယ်တိုင်ကတက်မတော်ကိုတိုက်ခိုက်တာဒါကိုတက်မတော်ကပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်လိုက်ရင်လေလူခွေရေးချိုးဖောက်မှုဂျနီဗာကွန်ဗင်းရှင်းမလိုက်နာမှုစတာတွေဖြစ်သွားနိုင်တဲ့ပြဿနာအကျန်းဖက်သမားတွေဟာမှန်တာတွေရောမမှန်တာတွေပါနိုင်ငံတကာကိုအဆက်မပြတ်ဝါရဖြန့်နေတဲ့ပြဿနာစတာတွေရင်ဆိုင်နေရလို့ပဲဖြစ်ပါပြောရရင်မြမတက်မတော်ဟာအရင်ဆင့်အာနာရှင်တွေလက်အောက်မှာလူခွေရေးချိုးဖောက်မှုမျိုးစုံနဲ့နာမည်ပြတ်ခဲ့ရတဲ့တက်မတော်ဖြစ်ပါတယ်2011ခုနှစ်တက်မတော်ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက် ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစည်းချုပ်ဖြစ်လာပြီးနောက်ပိုင်းမှာပြုပြင်ပြောင်းလဲမှုအများကြီးလုပ်ခဲ့တာဖြစ်ပါတယ်။ကလေးစစ်သားအသုံးပြုတာပေါ်တာဆွဲတာစစ်မြေပြင်မှာပေါ်တာတွေကိုအထမ်းသမားဖြစ်တယ်မကလူသားမိုင်းတွေအဖြစ်အသုံးပြုတာရောက်သွားတဲ့ကြေးရွာတွေမှာလူခွေရေးချိုးဖောက်တာစတဲ့ကိစ္စအတော်များများပြုပြင်ခဲ့တာဖြစ်ပါတယ်။ဒါအပြင်တိုက်ရိုက်ခိုက်ရေးအရေးအသွေးကျဆင်းနေတာကိုလည်းပြုပြင်ရပါသေးတယ်။အခုနောက်ဆုံးအခြေအနေကတော့ခက်ခဲတဲ့အခြေအနေအောက်မှာဘာလို့လို့စောင့်ကြည့်ခံနေရတဲ့အနေအထားမျိုးအောက်မှာတာဝန်ထမ်းဆောင်နေရတဲ့သဘောတွေ့မြင်ကြရတာဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒီအခြေအနေဟာဥစော်သေးပြောသလိုမြန်မာတပ်မတော်အတွက်စိန်ခေါ်မှုအသစ်ဆိုရင်လည်းမမှားပါဘူး။ Professional ဖြစ်အောင်ကြိုးစားနေတဲ့မြန်မာတပ်မတော်အနေနဲ့ရခိုင်ပြည်နယ်မောင်တော်ဘက်ကအခုစိန်ခေါ်မှုအသစ်ကိုရင်ဆိုင်ကျော်လွှားပြီးနေမြေအေဂျင့်တည်ငြိမ်အောင်အကောင့်ထဲပေါ်နိုင်ခဲ့မယ်ဆိုရင်ဖြစ်ဒီမိုကရေစီခေတ်နဲ့လက်ရုံးကြီးတွေဖြစ်တဲ့နိုင်ငံတကာမှာတာဝန်ထမ်းဆောင်နိုင်တဲ့တပ်မတော်အဆင့်ရောက်လာနိုင်မယ်ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။